ဒီဆိုရကကျင်းပပေးမဲ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီအဖြစ်ပါဝင်ရှင်ပြိုင်နိုင်ရေးမှတ်ပုံတင်စီရင်သွင်းထားတဲ့88မျိုးဆက်ចောင်းသားလူငယ်များပြည်တော်စုမြန်မာနိုင်ငံလို့ခေါ်တဲ့အဖွဲ့ကဘဂတဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ရဲ့ခေါ်ထောင်းအလံကိုပါတီအလံအဖြစ်အသုံးပြုမယ်ဆိုတဲ့ကြေညာချက်ကြောင့်ចောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့သူတွေအကြားမကြည်မနက်ပြောဆိုသံတွေထွက်ပေါ်နေပါတယ်အထူးသဖြင့်ဦးရဲထွန်းဆိုသူចောင်းသားဟောင်းတူဦးဆောင်တဲ့ဒီအဖွဲ့ဟာမြန်မာစစ်အစိုးရနဲ့နှီးစပ်တဲ့စစ်အစိုးရကိုစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေစန့်ကျင်ရေးလှုပ်ရှားပေးခဲ့မှုတွေအဖွဲ့ဖြစ်တာမို့လဲဒါဟာအာဏာရှင်စန့်ကျင်ရေးចောင်းသားလှုပ်ရှားမှုကိုတမင်အခွင့်ရေးယူစော်ကားမှုတရားအဖြစ်မှတ်ယူသူတွေလည်းရှိနေပါတယ်မြန်မာနိုင်ငံចောင်းသားလှုပ်ရှားမှုတမိုင်းအကျဉ်းဆိုတဲ့စာတမ်းကိုရေးသားခဲ့မှုတွေ1984နဲ့မိုင်းကြာပြည့်ចောင်းသားလှုပ်ရှားမှုခေါင်းဆောင်ဟောင်းတူဦးဖြစ်သူဦးအောင်စောဦးကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်
ဟုတ်အလန်ဆိုတာကတော့ဒီလိုပေါ့ဗျာခေအဆက်ဆက်မှာတိုက်ပွဲဝင်ခဲ့တဲ့လူတွေကိုကိုစားပြုဖြတ်တန်းခဲ့တဲ့ခေတ္တအရာဖော်ညွှန်းကြတာဟုတ်ဟုတ်ပါဆရာကြီးသခင်ကိုတော်မိုင်းအတုပမှာသူဒီပရိသတ်ခေတ္တကနေချက်ကိုစန့်ကျင်ခဲ့တဲ့ခေတ္တကိုဖြတ်ခဲ့တဲ့အတွက်သူဖြတ်ခဲ့တဲ့အလန်တွေကိုကိုစားပြုပြီးတော့မှလူငယ်17ယောက်ကအဲ့ဒီအလန်တွေကိုအစီအစဉ်အတိုင်းနဲ့ဆောင်းလာခဲ့တာဖြစ်ဥပမာဟိုအစီအုံရဲ့300ချက်အလန်3နဲ့ပါလာတဲ့နောက် BIA PDA ခေတ္တအလန်ပါလာတဲ့ဖက်စစ်တော်လိုင်းခေတ္တပါလာတဲ့နောက်တစ်ခါပြည်တွင်းငင်းငိုင်းအဖွဲ့ရဲ့အလံပါလာတယ်။နောက်လွတ်လပ်ရေးခေတ်ရောက်တဲ့အခါကျတော့မှကျွန်တော်တို့ကကြံကားဖို့အလံတွေပါလာတာဖြစ်တယ်။
အဲ့ဒီဒေါင်းအယုတ်နဲ့ပတ်သက်လို့ကတော့အထူးသဖြင့်ပေါ့နော်ကာဒေါင်းယုတ်ဆိုတာကဒီမြန်မာနိုင်ငံရဲ့အထိမ့်အမှတ်ပေါ့နော်မြန်မာနိုင်ငံရဲ့အထိမ့်အမှတ်တစ်ခုအနေနဲ့သုံးနေကြတော့ဒီကာဒေါင်းယုတ်ကနေပြီးတော့ခွတ်ဒေါင်းယုတ်ဖြစ်ဟိုပြောင်းလဲလာတဲ့ပုံစံလေးကိုလည်းပြန်ရှင်းပြပါလား
ဒီလိုပါဥစ္စာခွတ်ဒေါင်းကတော့ကျွန်တော်သိကြလို့ပေါ့နော်ဟိုဒီစစ်ပြီးဖြစ်ကြတော့မှကျွန်တော်ဒီဘာသာတောက်ကိုပြန်လဲဖွဲ့စည်းရဲ့ဆိုတဲ့အခါမှာအာဏာရလာတဲ့နောက်ဖက်ဆပ်ပေါ်လာအစိုးရနဲ့ကျောင်းသားအထိတ်ကြိုက်တွေ့ရတယ်အဲ့ဒီချိန်မှာနေချဲကိုတိုက်တွန်းတာတိုက်ပွဲတွေပိုပြင်းထန်လာတဲ့အခါမှာကာတောင်းကနေကျွန်တော်တို့တိုက်ပွဲပိုပြင်းထန်တဲ့သဘောအနေနဲ့တက်ဖူတောင်းကိုတောင်းပြောင်းလာတာဖြစ်တယ်။ပကြီးတွေကလည်းပကြီးအမြင်နေနဲ့အရင်လိုင်းကွေးတွေကနေဆွဲလာတာကနေသူတို့လိုင်းမာတွေနဲ့ဆွဲလာတာဖြစ်တယ်ဖူတောင်းမှာ
။အဲ့တော့ဒီနေရာမှာကျွန်တော်သတိပြုမိတာကနေချဲစန့်ကျင်တိုက်ပွဲကာလတွေတုန်းကကာတောင်းရုပ်ကိုသုံးမိမယ်။အဲလွတ်လပ်ရပြီးတိုင်းပြည်တွင်းမှာအာဏာရှင်စနစ်ကိုစန့်ကျင်တဲ့အချိန်ကြားမှာကျောင်းသားလူငယ်တွေအနေနဲ့ဟာခွတ်တောင်းရုပ်ကိုသုံးလာတာပေါ့
ဟုတ်ကဲ့
အဲ့တော့ဒီနေရာမှာအခုလက်ရှိကျောင်းသားသမဂ္ဂရဲ့ခွတ်တောင်းရုပ်ကစစ်အစိုးရကိုစန့်ကျင်ရမယ်အာဏာရှင်တွေကိုစန့်ကျင်ရမယ်တင်ကြေတက်တရားအနေနဲ့ရှိနေတယ်လို့ယူဆကြတာပေါ့ဒါဆိုရင
်အဲ့ဒီလိုပဲယူဆတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီနေ့ပြည်နယ်မှုတွေကိုရှင်းပြမယ်ဆိုလို့ရှိရင်အင်္ဂလိပ်ငချက်ခစ်တုံးကမှတစုံတရာဥပဒေစိုးမိုးမှုရှိနေသေးတယ်နေချက်သမားစုပြည်နယ်ဒီနေ့ဖက်ဆပ်ပါလာခစ်ကနေတစ်လျှောက်လုံးဒီနေ့အထူးသဖြင့်58 62 88နောက်စစ်တပ်အာဏာသိမ်းတဲ့ချိန်ကစပြီးတော့မှတိုက်ပွဲတွေကပုံမပြီးကိုပြင်းထန်လာတာဖြစ်တယ်။အဲ့ဒီအခါမှာကျောင်းသားစုနဲ့အာဏာရှင်တွေနဲ့တိုက်ပွဲအာဏာရှင်တွေကလည်းဒီကျောင်းသားစုကိုဘလောက်တောင်မှအညိုးအတေကြီးနေတယ်ဆိုတဲ့ဟာဒီနေ့ကျောင်းသားကောင်းဆောင်တွေထောင်ထဲမှာနှိရှေလာများအချင်းကြကန်နေရတာကြည့်ရတဲ့တစ်ချက်တည်းနဲ့မြင်လာတယ်လို့ကျွန်တော်ပြောချင်တယ်။
အဲ့တော့အခုဟိုလက်ရှိလာမယ့်ဒီမြန်မာနိုင်ငံစီအစိုးရကနေပြီးတော့ဦးစီးကျင်းပပေးမယ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့စီရင်သွင်းထားတယ်ပါတီတခုကနေပြီးတော့ဒီចောင်းသားတမကရဲ့ခွတောင်းអលံကိုအသုံးပြုမှုနဲ့ပတ်သက်ပြီးတော့ဥအောင်စိုးဦးနေနဲ့ဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဒီဟာကိုယူကိုသုံးဖို့သုံးခွင့်ကိုမရှိဘူးလို့ကျွန်တော်အဲ့လိုပဲပြောရင်ဘာကြောင့်လဲဆိုတော့ဒါចောင်းသားတို့တိုက်ပွဲဟာเนาะမတရားတဲ့ဒီစင်းရင်းစီကန်းတွေပြည်နယ်ညှဉ်းပန်းမှုတွေကိုတောက်လျှောက်စတင်နေတာဖြစ်တယ်เนาะအာဏာရှင်မှန်တယ်အတူတူချင်းစစ်အာဏာရှင်စနစ်ကိုပြတ်ပြတ်သားသားစန့်ကျင်ခုခံတဲ့တင်ကြေတာအဖြစ်နဲ့ကခွတ်တောင်းဖြစ်တယ်။အဲ့တော့စစ်အာဏာရှင်စနစ်ကိုပြတ်ပြတ်သားသားစန့်ကျင်ရမယ်ဆိုတာစစ်အာဏာရှင်စနစ်နဲ့အောက်မှာခေါင်းရှို့ပြီးတော့ဒုတောက်အညံ့ခံဝင်သွားမယ်ဆိုတဲ့ပုံစံမျိုးမှာဒီအလံကိုယူသုံးမယ်ဆိုလို့ရှိရင်တော့ဗျာ။အဲ့ဒါအမဲရိုးကဟင်းအိုးကိုအားနာပါအောင်လို့ပဲကျွန်တော်ကတော့ပြောချင်တယ
်။အခုယူသုံးမဲ့သူတွေအနေနဲ့ကလည်းတစ်ချိန်ကဒီចောင်းသားလှုပ်ရှားမှုတွေမှာပါဝင်ခဲ့ဘူးတယ်ဆိုတဲ့လူတွေဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့လည်းចောင်းသားလှုပ်ရှားမှုကိုထိမ့်သိမ်းတဲ့အနေနဲ့ခွတ်တော်အုံလံကိုတုံးကျင်တယ်ဆိုပြီးတော့အကြောင်းပြထားတာလည်းကျွန်တော်တို့ကြားရတယ်လေအဲ့ဒါနဲ့ပတ်သက်လို့ရောဥအောင်စာဦးကဘယ်လိုဘာပြောချင်လဲ
။အဓိကအဲចောင်းသားလှုပ်ရှားမှုရဲ့အလံကိုထိမ့်သိမ်းတာဟဲ့ចောင်းသားတို့ရဲ့တိုက်ပွဲဝင်နေတဲ့တိုက်ပွဲဝင်မှုကိုထိမ့်သိမ်းမှုလို့ရတယ်။ဒီနေ့ဘဂတ်သားကိုကိုစားပြုပြီးတော့မှတိုက်ပွဲဝင်နေတဲ့ចောင်းသားတွေကဒီနေ့နားဖိုင်ထောင်အသီးသီးမှာကျားမြေချားတွေနေရာမှာနှိရှေလာများနှိမ့်မနှိမ့်ဆက်ခံနေရတဲ့အချိန်မှာသူတို့ရဲ့တိုက်ပွဲဝင်အလံကိုတော့အဲ့ဒီလိုယူမသုံးတင်ဘူး ကျွန်တော်အနေနဲ့လည်းလက်မခံနိုင်ဘူးဒီလိုကျွန်တော်ပြောခြင်းနဲ့ပေါ့
ဟိုတစ်ချိန်တုန်းကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းဒီကျောင်းသားတမကရဲ့အလံရဲ့တစိ့တပိုင်းဖြစ်တဲ့ဒီခွတ်တောင်းတင်ဂေတာကိုယူသုံးခဲ့တာမဟုတ်ဘူးလား
ကျွန်တော်တို့ NLD ကခွတ်တောင်းကိုယူသုံးခဲ့နော်အဲ့ဒါပုံသူကူးချပြီးတော့သုံးခဲ့တာမဟုတ်ဘူးနောက်ဓာတ်ရောက်တစ်ခုလည်းကိုပဲကျွန်တော်တို့ယူထားတာဖြစ်တယ်ဆက်ပိုင်းကိုချီကန်ထုတ်နေတဲ့ဟာကိုမယူဘူးကျယ်နဲ့ခွတ်တောင်းဘာကြောင့်အဲ့ဒီလိုသုံးလဲဆိုတာလဲခေတ်အဆက်ဆက်မှာတိုက်ပွဲဝင်ခဲ့တဲ့နော်ထုံးပြောင်ခဲ့တဲ့ဂုံရောင်လက်ခဲ့တဲ့ចောင်းသားတို့ရဲ့တိုက်ပွဲတွေကိုဂုံပြည်သောအဖြစ်ယူသုံးတာလို့ကျွန်တော်တို့ကအလံရဲ့အတိတ်ပဲမှာရှင်းပြရတာဖြစ်။
အဲ့တော့အရင်ရော NLD ကယူသုံးတော့ကတော့ဒါဟိုအလံပုံစံကြီးတစ်ခုလုံးကို
တ
ိုက်ရိုက်ကူးယူပြီးတော့သုံးတာမဟုတ်ဘူးပေါ့နော်
။မဟုတ်ဘူးမဟုတ်ဘူးကျွန်တော်တို့ကဒီចောင်းသားတိုက်ပွဲရဲ့ image အနေနဲ့ခုတောင်းအယုတ်ကလေးတစ်ခုကိုပဲယူသုံးတာဖြစ်တယ်။ပြီးတော့ကျွန်တော်တို့ကရှေ့မှာကျယ်ပြီးကိုပြထားတာဖြစ
်။အခုကိစ္စမှာရောအဲ့ဒါနဲ့ဘယ်လိုခြားနားမလဲ။အဲ့တော့အခု
အကုန်လုံးဒီဘကသားရဲ့အလံကိုအကုန်လုံးအဆအဆုံးယူထားတာကိုဒီကျိုးစားဆက်ဝိုင်းပုံမှာချီကန်ထုတ်ထားတဲ့ပုံနဲ့ဆိုတော့ဒါဘကသားအလံလိုလိုဟိုလိုလိုဒီလိုလိုနဲ့ပုံမှားရိုက်ခြင်းတယ်လို့ဖြစ်နေတာဟုတ
်ဟောအဖွဲ့အစည်းနာမည်ကိုယ်တိုင်ကလည်းဟို88မျိုးဆက်ចောင်းသားလူငယ်များပြည်တော်စုမြန်မာနိုင်ငံလို့ဆိုပါတယ်အဲ့တော့ဒါကအဲ့ငကိုတော့ကလည်းဒီအဖွဲ့သူတို့မတိုင်ခင်တုန်းကလည်းဟိုကိုမင်းကိုနိုင်တို့ကိုကြီးတို့ထွက်လာပြီးတဲ့ထောင်ကနေထွက်လာပြီးတဲ့နောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းရဲ့နာမည်နဲ့ဆင်တူမျိုးမှပေါ့နော်
ဒီ
နောက်ဖက်ကပြည်တော်စုမြန်မာနိုင်ငံဆိုတာပဲလွဲတယ်လို့ကျွန်တော်သိရတယ်လေအဲ့တော့
အဲ့ဒီရီယိုချက်ကနောက်ကွယ်မှာเนาะဒီနေ့အာဏာကိုမတရားရယူထားတဲ့နာအဖစစ်အုပ်စုနဲ့ပင်းစာပေါင်းဆောင်တဲ့လက္ခဏာတွေတွေ့နေရတယ်လို့ကျွန်တော်ပြောလို့ရတယ်အဲ
ဘာထောက်ထားရရှိလို့လဲခင်ဗျ
ာအဲဒါတို့တို့စီးပွားရေးလွတ်ပွက်တွေပေးထားတယ်တခြားလူတွေမရတဲ့အခွင့်အရေးတွေပေးထားတယ်ကျန်တဲ့နိုင်ငံရေးပါတီတွေဆိုရင်ဘာမှတုတ်တုတ်မှလွတ်လို့မရတဲ့အချိန်မှာတို့အဖွဲ့တွေကတော့မော်တော်ကားတွေတူနေနေတကာကိုဒီရွေးကောက်ပွဲဆိုတဲ့ကိစ္စတွေတော့မှတ်ပုံတင်တင်မပေါ်ခင်တဲ့ကိုတွေကသူတို့ဖာလာသူတို့လွတ်လွတ်လပ်လပ်သွားနေကြပြီဖြစ်တယ်လေသူရဲ့ယူရဲ့ချက်ကတော့ဗျာဟိုနာအဖာကနေကန်ကျွေးချပေးလိုက်တဲ့ဖွဲ့စည်းပုံအောက်မှာပေးတာယူတွေးရစားမယ်ဆိုတဲ့အဆင့်လောက်ပဲရှိတယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ
်ဒီအဖွဲ့စည်းမှာပါဝင်နေတဲ့ကိုအေးလွင်ဒါကိုအေးလွင်ကတော့ဒီအဖွဲ့စည်းကိုမကောင်းခေါင်းဆောင်မှုမလုပ်ဘူးပေါ့နော်အရင်တုန်းကတော့ဒီအဖွဲ့စည်းကိုဖွဲ့စည်းခဲ့တဲ့ဦးစည်းဖွဲ့စည်းခဲ့တဲ့သူပေါ့အခုလောလောဆယ်ဟိုဥဆောင်နေရတော့သူ့ရဲ့ညီကိုရဲထွန်းပေါ့ကိုရဲထွန်းသူတို့နဲ့ရောဦးအောင်စောဦးတို့နဲ့တစ်ချိန်တုန်းကအတူလှုပ်ဆောင်ခဲ့ဘူးဓာတ်ပြီးပတ်သက်ခဲ့ဘူးဓာတ်ရှိတာခင်ဗျအ
ဲသူတို့နဲ့တော့ကျွန်တော်အဆက်ဆက်မရှိတော့ဘူးမျိုးဆက်ရတော့လေကျွန်တော်တို့နဲ့ကြွားသွားတာရှိရပေါ့
ဦးအောင်စောဦးအနေနဲ့ကမြန်မာနိုင်ငံចောင်းသားလှုပ်ရှားမှုတမိုင်းပေါ့နော်အဲ့ဒါကိုဟိုရေးခဲ့ဘူးတယ်နောက်ပြီးတော့ဒီအလံနေနဲ့ပတ်သက်ပြီးတော့လည်းတော်တော်လေးကိုဟိုလိလာခဲ့ဘူးတယ်ဆိုတော့လောလောဆယ်မှာအခုဒီအလံကိစ္စဟာဘလောက်များအရေးပါတဲ့ကိစ္စဖြစ်နေတယ်လေခင်ဗျာအခုဒီနိုင်ငံပါတီတကူကနေပြီးတော့ဒီလိုယူသုံးဖို့ကိစ္စဟာဗမာအထူးသဖြင့်ပေါ့နော်ဗမာနိုင်ငံမှာဆိုလို့ရှိရင်လောလောဆယ်ចောင်းသားတမကဆိုတာလည်းတရားဝင်အနေနဲ့ရှိမနေဘူးဆိုတော့ဒီចောင်းသားတမကတွေရဲ့ចောင်းသားတွေရဲ့လှုပ်ရှားမှုရဲ့ပြကြရုပ်အဖြစ်အခုဦးရဲထွန်းတို့ပြောသလိုပေါ့လေဒီ88မျိုးဆက်ចောင်းသားလူငယ်များအဖွဲ့ကနေပြီးတော့ဒါကိုဂုံပြုတဲ့အနေနဲ့သူတို့ပါတီမှာယူသုံးမယ်ဆိုတာဟာတကယ်တမ်းကြလို့ရှိရင်ခွင့်လွှတ်တဲ့ကိစ္စရောမဖြစ်နိုင်ဘူးလား
ဟုတ်ကဲ့လေအဲ့ဒီလိုယူသုံးရအောင်လို့သူတို့ကကျောင်းသားတပ်မကတစ်ခုလုံးကိုဒီနေ့လက်တွေကိုစားပြုနေတာမှမဟုတ်တာပဲနိုင်ငံရေးပါတီတစ်ခုဖြစ်သွားပြီလေနိုင်ငံရေးပါတီမှာမှဒီမှာအကန့်အသတ်တွေနဲ့တော့ပြည်သူလူထုကိုဘလို့မှတိုင်းပြည်အတွက်လည်းမဟုတ်တိုင်းသားတွေအတွက်လည်းမဟုတ်နောက်ဆုံးကုံကုံပြောရင်တမတော်အတွက်တောင်မှမဟုတ်ဘဲနဲ့ဗိုလ်ချုပ်ကြီးတန်းရွှေတယောက်တည်းရဲ့နော်ရေးဆွဲထားတဲ့ဖွဲ့စည်းပုံကိုအလုပ်ကျွေးပြုမဲ့ရွက်ောက်ပွဲကိုဝင်တဲ့နေရာမှာဒီကမ္ဘာကအလံနဲ့ရတော့ဗျာအဲ့ဒါဟိုတလွဲစီဖြစ်နေတယ်လို့ကျွန်တော်အဲ့လိုပြောချင်တယ်လေ
အခုလောလောဆယ်ကတော့ဒီចောင်းသားတမကအလံကိုနိုင်ငံရေးပါတီအလံအနေနဲ့ယူသုံးမဲ့ကိစ္စမှာကန့်ကွက်တန်တွေတော်တော်လေးကြားနေရတယ်လေအဲ့တော့ဒါရီရဲ့ဒီလိုကန့်ကွက်မှုတွေကဗမာပြည်မှာတရားဝင်ရောဖြစ်လာနိုင်ပါမလ
ားအဲ့ဒါကတော့ဒီနေ့အာဏာရထားတဲ့အစိုးရဘက်မှာမူတည်လိမ့်မယ်လေចောင်းသားတမကနဲ့ပတ်သက်ခဲ့တဲ့လူတွေကတော့ဒီចောင်းသားတမကအလံနဲ့ပတ်သက်ရင်ကန့်ကွက်ကြမှာဖြစ်တယ်ကျန်တဲ့နိုင်ငံရေးပါတီတွေကတော့ဒါသူတို့နဲ့တိုက်ရိုက်မပတ်သက်တဲ့အတွက်သူတို့ပြောချင်လဲပြောမယ်မပြောချင်လဲမပြောဘူ
းဒီပြည်ပမှာရှိနေတဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့အချုပ်လွတ်မြောက်နယ်မြေတို့တခြားအဖွဲ့အစည်းတွေအနေနဲ့ရောဘာတွေဒီကိစ္စနဲ့ပတ်သက်ပြီးဘလို့တုံ့ပြန်ဖို့ရည်ရွယ်ထားလဲ
ဒီပမှာရှိနေတဲ့အင်အားစုတွေအားလုံးကတော့ဗျာဟိုဒီကိစ္စကိုကန့်ကွက်ကြမှာပဲလွတ်လွတ်လပ်လပ်ပြောကြဆိုကြမှာပဲပေါ့
မြန်မာနိုင်ငံចောင်းသားလှုပ်ရှားမှုတမိုင်းအချင်းဆိုတဲ့စာတမ်းကိုရေးသားခဲ့ပြီးတဲ့1984နဲ့မှန်းရပြည့်ចောင်းသားလှုပ်ရှားမှုခေါင်းဆောင်ဟောင်းဦးအောင်စောဦးကိုကျွန်တော်ဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထွန်းပါခင်ဗျာ